ဟုတ်ကဲ့ဆရာဦးစိန်ထေမြန်မာနိုင်ငံမှာပေါ့နော်အခုရန်ကုန် stock exchange ဆိုပြီးတော့ stock share ဈေးကွက်ဖွင့်လိုက်ပြီပေါ့နော်ဆိုတော့အခါကျတော့ဒီ stock share ဆိုတာနဲ့ကတော့ကျွန်တော်မြန်မာနိုင်ငံသားတွေကတော်တော်လေးမယဉ်နှီးသေးဘူးလေအဲ့တော့ stock share ဆိုတာကိုကျွန်တော်မြန်မာနိုင်ငံသားတွေကိုဘယ်လိုယဉ်နှီးအောင်မျိုးပြောပြလို့ရမလဲ
stock exchange stock share ဆိုတာကတော့ invest လုပ်ဖို့ investment ငွေကိုသူက stock လုပ်တာအဲ့ဒီငွေလုပ်တဲ့ဆံမှာ၃မျိုးရှိတာကိုတည့်ချက်တည်သူလူကြီးကထည့်လို့ရတယ်အဖွဲ့အစည်းတွေထည့်လို့ရတယ်အစိုးရကလည်းဘောင်းနေပါတယ်ရောင်းပြီးတော့မှသူလိုအပ်တဲ့ capital risk တော့ပို့ပြသလို့ရတယ်ဒီ၃နည်းနဲ့သွားတာအဖွဲ့အစည်းဆိုတဲ့နေရာမှာတော့ဘဏ်တွေဒီအမကန်ကုမ္ပဏီတွေအဲ့လိုကုမ္ပဏီတွေကနေပြီးတော့မှအဖွဲ့အစည်းတွေအနေနဲ့စုပေါင်းရှယ်ယာထည့်ဝင်ပြီးတော့မှဒါမျိုးတွေကို stock တွေကိုဝယ်မယ်ရောင်းမယ်အဲ့လိုဟာမျိုးလုပ်တာကို stock exchange လို့ခေါ်ပါတယ်ခင်ဗျအမှန်တော့ယင်းနှိမ့်နေတာခင်ဗျသူ့ရဲ့မူလရည်ရွယ်ချက်ကဒီလိုလားဒီလုပ်ငန်းတွေလုပ်နိုင်ဖို့အစွန်ငွေကြေးလိုတာကိုခင်ဗျငွေကြေးလိုတဲ့အခါကျအဲ့လိုအပ်တဲ့ငွေကြေးကိုစုပေါင်းထည့်ဝင်တဲ့သဘောပါပဲနောက်ထည့်ဝင်တဲ့အခါမှာကိုတက်နေတဲ့ရှယ်ယာအချိုးအစားပေါ့ဟိုဆိုပါစို့ဒါကတော့ဒီအချင်းရဲ့သတ်မှတ်ထားတဲ့နှုံးမမှုကြပေါ့လေဒါကတော့နိုင်ငံလိုက်ဖွားပါတယ်ဥပမာဆိုရှယ်ယာတစ်ခုကိုတသိန်းလားဗမာငွေနဲ့ပြောလို့ရှိရင်ဟာတသန်းလားဒါမှမဟုတ်ရင်တစ်ထောင်လားစသည်ပေါ့လေအမျိုးမျိုးရှိကြပါတယ်အဲ့တော့ကိုတက်နိုင်တဲ့ဟလာရှယ်ယာပေါ်မှာမူတည်မှာကုမ္ပဏီတွေရောက်လောက်တာမျိုးရှိတယ်တူးချင်းထည့်ဝင်တာတွေရှိပါတယ်အဲ့ဒါတွေအားလုံးကိုဈေးကွက်ထဲမှာဒါကြောင့်တော့အချင်းလို့ခေါ်တာပေါ့နော် stock ကိုဈေးကွက်ထဲမှာဝယ်နိုင်တယ်ရောင်းနိုင်တယ်အဲ့လိုရလာတဲ့ငွေတွေစုပေါင်းပြီးတော့မှအဲ့ဒီကံကုမ္ပဏီတွေကငွေကိုဘာလို့မလဲဆိုရင် investment လုပ်ပြီးတော့မှ business တွေကိုလုပ်နိုင်အောင်လို့ဒါရည်ရွယ်ချက်နဲ့လုပ်ကြတာပါအဲ့ဒါဒီအဖြစ်ကိုယ်လုံငန်းရစီးပွားရေးကောင်းလာမယ်ဆိုရင်ကိုယ့်ရဲ့ share ကဘာဖြစ်လဲမြင့်လာတာပေါ့ဗျာမြင့်လာမြတ်တာပဲပေါ့အဲအကယ်၍လုပ်ငန်းတွေကကျသွားမယ်ဆိုရင်ကိုယ်ဝယ်ထားတဲ့ဒီ share stock တွေကကျလာမယ်ဆိုလို့ရှိရင်အဲ့ဒါရှုံးတာပေါ့ဒါပါခဲ့အဲ့ဒါကိုကြည့်ပြီးတော့မှအဘယ်ချင်းမှဒီလုပ်ငန်းတော့တက်တယ်ဆိုရင်ငါတော့မြတ်နေပြီရောင်းလိုက်မယ်အဲ့ဆက်ဒီပေါ့ဈေးကွက်မှာဝယ်ရရောင်းတဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံလက်ရှိအခြေအနေနဲ့ပေါ့နော်ဒီ stock ဈေးကွက်ဝင်လာပြီဆိုတဲ့အခါကျတော့ဒီဥစ္စာကိုဘယ်လောက်အသုံးတက်လာနိုင်မလဲ
အဲအဲ့ဒါကတော့လောလောဆယ်မြန်မာပြည်နဲ့တော့ဒီမှာလဲစဖွင့်တာဆိုတော့ကျွန်တော်တို့ဒါချက်ချက်လက်ငင်းရတော့မလွယ်ဘူးခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ stock တွေဆိုလဲဆိုငွေနဲ့ဝယ်ရတာကိုဝယ်ရတဲ့အခါကျတော့အားလုံးလည်းပြီးတဲ့တိုင်းပေါ့လေကျွန်တော်တို့တိုင်းပြည်မှာအများကြီးသူကပြောမယ်ဆိုရင်တော့80ရာခိုင်နှုန်းကျော်ကျော်လောက်ကဆင်းရဲကြတယ်ဗျာလူရတန်းသားဆိုမရှိဘူးအဲ့တော့ဆင်းရဲတဲ့လူကတော့နေတူကစားဖို့နေရတဲ့တော့မနေရုံကန်နေရတော့သူ့မှာအပေါ်ဝင်မရှိတော့အများပြည်သူရှိတော့မှကြည့်လို့ရှိတော့ဒါကလုံးဝအကျိုးမရှိနိုင်သေးဘူးဘယ်သူတွေအကျိုးရှိမလဲအားလုံးသိတဲ့အတိုင်းပေါ့လေငွေကြေးကိုအပိုချန်ရှိနေတဲ့အဲခရိုနီကွန်ပျူတာလိုဟာတွေပေါ့ဗျာငွေကြေးရှိတဲ့လူတွေကပဲဒါတွေကိုရင်းနိုင်မယ်အမြုံနိုင်လို့ရှိရင်သူတို့ပဲလောလောဆယ်တော့အကျိုးရှိမှအနေထားရှိတယ်ဒါကြောင့်လည်းဆိုတော့ဆင်းရဲသားပြည်သူလူလူအနေနဲ့တော့ဒါတွေကဒီပညာအချင်းလည်းမမီဘူးဘုဒ္ဓရာချင်းမမီဘူးညာဥပမာဆိုပါစို့ဒါတွေဝယ်မယ်ရောင်းမယ်ဆိုရင်ကျွန်တော်တို့ကဒီ electronically ကျွန်တော်တို့ network နဲ့သွားတာဆိုရင်ဒီလူလူကဘယ်လိုလုပ်ပြီးဒါတွေတအောင်မလဲကွန်ပျူတာတော့မကင်တာသေးဘူးညာစသည်ပေါ့နော်ဒါတွေအများကြီးကိုကျွန်တော်တို့က stock exchange ကပြည်သူပါလာအောင်လုပ်ပါမယ်ဒီလိုပဲရင်းနှီးမြှုပ်နှံမှုလုပ်တဲ့လူတွေကလည်းပဲပြည်သူလူလူအကျိုးရှိအောင်ဥတည်ဖို့လိုပါလိမ့်မယ်ကိုမြတ်ဖို့တခုတည်းပေါ့နော်လူကြီးဥဖားဖို့တဲ့ဒါကတော့အစိုးရရောငွေချင်းကြေးရှင်တွေပေါ့ဗျာဒီလိုအားလုံးကပြည်သူအများစုပါလာအောင်လုပ်မှသာလျှင်ရေရှည်မှတိုင်းပြည်အတွက်အကျိုးရှိမှာလောလောဆယ်ပြည်သူလူကြီးစက်မှုကတော့အတော်နည်းပါလိမ့်မယ်ခင်ဗျာ
အဲ့တော့လောလောဆယ်မှာပေါ့ဆရာရဲ့အခုမြန်မာနိုင်ငံမှာအခုစဖွင့်လိုက်တဲ့ဟာမှာတော့ကုမ္ပဏီ6ခုတော့တို့ဒီသတ်မှတ်ပေးလိုက်ပြီပေါ့နော်ဒါမှဒီ share အယောင်းဝယ်တော့ဒီလာမယ့်ရှင်းနှစ်2016ထဲကျမှလုပ်မယ်လို့ပြောတယ်အဲ့လိုဆိုတဲ့အခါကျတော့အဲ့တော့ဟိုမြန်မာပြည်သူတွေအနေနဲ့ရောဒီ stock share ကိုတကယ်လို့စိတ်ဝင်စားရင်ဘယ်လိုလေးလာထားသင့်တယ်လို့ဆရာမြင်လဲ
အဲ့ဒါကတော့ပြည်သူလူထုကလေးလာဖို့ဆိုတာထက်အခုက stock exchange မှာတာဝန်ရှိတဲ့ပုဂ္ဂိုလ်များ not joint venture ပေါ့လောလောဆယ်ကျွန်တော်တို့သိတာကတော့ဥပမာဆိုရင်ထိုင်းနဲ့သူတို့ joint venture လုပ်မယ်လုပ်တယ်ဆိုရင်ဗမာနိုင်ငံလက်ရှိဥပဒေအရဖလား50တရာခန့်တုန်းကပြည်တွင်းကုမ္ပဏီရရှယ်ယာထည့်တာပေါ့ဗျာ49ကတော့နိုင်ငံတကာသွားတယ်ဆိုလို့ joint လုပ်နေတော့အဲ့လိုမျိုးသဘောတရားတွေကို stock exchange တာဝန်ရှိတဲ့ပုဂ္ဂိုလ်များလည်းပြည်သူလူထုသိလာအောင်ဒါဆောင်တွေထုတ်ရမယ်မီဒီယာတွေမှာထည့်ရမယ်TV တို့ဟလာသတင်းစာတို့ကထည့်ပေးရမယ်ဒါမျိုးပြည်သူ့ဝယ်ရတဲ့ဖြစ်အောင်လုပ်အောင်ပေါ့လေနောက်တစ်ခုကလည်းအရေးကြီးဆုံးကတော့ဗာလဲဆိုလူထုမှာငွေမရှိတဲ့တက်တနာခုနကျွန်တော်တင်ကြခဲ့ပြီဒါပေမဲ့တစ်ခုရှိတာကဗာလဲဆိုရေရှည်တော့ကောင်းမယ်အချိန်ယူပါဦးမယ်ဒီနေရာမှာလည်းပဲတစ်ခုကောင်းသွားနိုင်တာကအစိုးရဘက်ကကြည့်လို့ရှင်တော့အစိုးရအနေနဲ့ဖွံ့ဖြိုးမှု project လို့ဟာမျိုးတွေလုပ်တဲ့အခါမှာအရင်းကြီးလိုတဲ့အခါမှာအဲ့ဒီ stock share အနေနဲ့တော့လုံးလို့ရတယ်ဗျအဲ့ဆိုသူရနေပြီတော့ခုနစာချုပ်စာတမ်းနဲ့ရောင်းမယ်ဗျာရောင်းရင်ပြည်သူလူထုကပါဝင်ခုနငွေချင်းချင်းချင်းနဲ့ဝယ်မယ်အဲ့ရလာတဲ့ငွေကိုသူရနေပြီတော့မှပြည်သူဆီကပြန်ချိရပါဗျာချိပြီးမှအဲ့ဒါကိုလူလူအကျိုးတွေဖွံ့ဖြိုးမှုစီမံကိန်းတွေကလုံမတ်စီမံအကောင့်တွေပေါ်လို့ရတယ်ပြောချင်တာငွေကိုရိုက်ထုတ်ဆရာမလိုတော့ဘဲနဲ့အခုလာနီးနေသွားလို့ရှိနေရေရှည်မှတိုင်းပြည်တော်အကျိုးရှိမှာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ရင်းဆုံးအကျိုးမြတ်ရနိုင်တာတော့ဒီနိုင်ငံစီးပွားရေးအတွက်တော့အကျိုးမြတ်ရနိုင်တာပေါ့နော
်နိုင်ငံစီးပွားရေးဆိုတာကခုမှစမှာဆိုတော့ပြောဖို့တော့ဖြစ်သေးတယ်ဗျာဘာကြောင့်လဲဆိုခုနပြောလို့ပေါ့လူထုအပါအဝင်ကုမ္ပဏီတွေကဘယ်လောက်ထိအောင်ထည့်ဝင်မှလဲ ဒါဖြစ်တာပြီးတော့မှနောက်တစ်ခါ international ဘလော့ချိတ်ဆက်မှာလေဒါလည်းတပိုင်းပါလေခင်ဗျနိုင်ငံနဲ့ရှင်ကြည့်တဲ့ခါ international နဲ့ချိတ်ဆက်ဘူးလို့လေဥမာဆိုပါဆိုဗျာ stock exchange market ဆိုတာအလုံးသိတဲ့အတိုင်းပဲအမေရိကန်မှာဆိုနယူးယောက်ကအကြီးဆုံးပဲပြီးရင်ကျွန်တော်လန်ဒန်ဈေးကွက်ရှိတယ်ဥရောပဈေးကွက်ရှိတယ်ဩစတြေးလျစသည်ပေါ့နော်အဲ့တော့ဒီလိုဈေးကွက်တွေမှာဘလော့ထိအောင်ကြဲကြဲပြန့်ပြန့်ချိတ်ဆက်နိုင်ပါလေပြည်ဆိုင်ရာ stock exchange ဈေးကွက်နဲ့ထိဆက်ပြီးမှကြဲကြဲပြန့်ပြန့်လှုပ်လာနိုင်မယ်ဆိုရင်တော့ဒါတိုင်းကြီးချီခုနဟာရီယာအတော်များများဆန်းဆန်းနဲ့တော့ဖွံ့ဖြိုးတိုးတက်လာမှာအမှန်ပဲဒီနေရာမှာလည်းအစိုးရရဲ့ policy တွေ international ရဲ့ကိုဟန်တားနေတာတွေဘလော့ဖြေလျှော့မှာလဲပေါ့ဗျာ။နောက်အဲ့အရာတွေနဲ့ချိတ်ဆက်ပြီးမှသာလင်ကျေကျေပြတ်ပြတ်လုံမှာသာတိုင်းပြည်အတွက်တော့သွားမှာတိုင်းပြည်တော့ကတော့ချက်ချင်းလိုင်ငင်ကြီးဝုံတိုင်းဖြစ်ဖို့ဆိုတာခက်တယ်လို့ပြည်သူလူထုကလည်းတာမန်ပြည်သူလူထုကခုနကျွန်တော်တင်ပြခဲ့တယ်လို့ပဲမှန်ပါပြီ။အရင်ဆင်းရဲတဲ့အခါကျတော့လူတရာမှာ80ကျော်လောက်ကစောင်းဝင်နေရေးပဲရုန်းကန်နေရတော့ဒါပြဿနာရှိတယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်